စစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကန် KIA ကြားကချင်ပြည်နယ်ထဲမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန့်ဖြစ်လာနေတာမှာဇူလိုင်လ12ရက်နေ့မနေ့ကဖားကန့်မြို့နယ်မှာရဲကားတစ်စီးကို KIA ကမိုင်းခွဲတိုက်ခိုက်ပါတယ်။တနင်္ဂနွေနေ့ညဦးပိုင်းကလည်းဝိုင်းမော်မြို့နယ်ကပြည်သူစစ်တပ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်မိရှို့ပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်တွင်တိုက်ပွဲသတင်းတွေကိုကိုရဲမုံပြောပြပါမယ်ရှင
်။စစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA နဲ့ပြည်သူ့ကာကွယ်ရေး PDF ဖူးပေါင်းတပ်တွေအကြားကချင်ပြည်နယ်ရွှေကူစကိုင်းတိုင်းကတားနဲ့ကောလင်းစတဲ့ဒေသတွေမှာပြီးခဲ့တဲ့အပတ်ကတိုက်ပွဲတွေရက်ဆက်ဆိုလိုဖြစ်ပွားခဲ့ပြီးနောက်အခုရက်ပိုင်းမှာလည်းကချင်ပြည်နယ်မှာရက်ဆက်ဆိုလိုတိုက်ပွဲတွေဖြစ်နေပါတယ်။ဇူလိုင်12ရက်မနက်ပိုင်းကတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းမှာ KIA ကမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဖားကန့်ဒေသခံတူဦးက VOA ကိုအခုလိုပြောပါဗျ။ကျွန်တော်
ကဟိုမိုင်းခွဲတယ်တော့ခဏနေကြရောခွဲမင်းကဖုန်းလိုက်တဲ့ကြေးရဲ့ခဏဟိုခဏကြီးနဲ့နေချောင်းနဲ့တကြေးတိုင်းတော်နဲ့ယူမှာကြာအတီတတင်ကြောင်းရှိမှာဒီခိုင်ကတော့ပထမတကြေးကတော့9ယောက်ထဲမှာ9ယောက်တော့တော်တော်လေးအခြေအနေကိုပြောတာတော်တော်ဒီဆုံးနေတော့ပြောတော့ဒီဒီတကယ်ရတော့အပြည့်အဝဖတ်နေတာပေါ့လေ
ဒီပောက်ကွဲမှုဟာစတင်ကြောင်းအနည်းမှာပောက်ကွဲတာဖြစ်ပြီးဒုတိယအကြိမ်ပောက်ကွဲမှုနဲ့ပတ်သက်ပြီးထိခိုက်တဲ့အခြေအနေကိုမသိရသေးကြောင်းပြောပါတယ်ဖားကန့်ဒေသခံနောက်သူကတော့မိုင်းခွဲတဲ့နေရာဟာစတင်ကြောင်းရှိမှဖြစ်ပြီးဘုံစားထိမှန်လို့ထိခိုက်ဒဏ်ရာရသူရှိပေမဲ့တိတ်ဆုံးတာတော့မကြသိရကြောင်းပြောပါတယ်။ဖားကန့်မြို့နယ်စိုင်းတောင်အနီးမှာပြီးခဲ့တဲ့9ရက်နေ့ကလည်းစစ်ကြောင်းတွားနေတဲ့စစ်ကောင်စီတပ်ကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပါတယ်။တနင်္ဂနွေနေ့ည8နာရီလောက်ကလည်းဝိုင်းမော်မြို့နယ်အောင်မြေတစ်ကြေးရွာအနီးကစစ်စခန်းတစ်ခုကို KIA ကတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့ဝိုင်းမော်ဒေသခံတဦးကပြောပါတယ်။
မင်းညာနဲ့တိုက်ပွဲတွေဖြစ်နေတာအောင်မြင့်တစ်ခါမတော့စခါမအမကဲဒီဝန်တိုက်တဲ့ energy ရတာမင်းညာအဲ့ဒါတိုက်ပြီးမှမကြဘူးလက်နဲ့ကြီးပြီးပြစ်တယ်ဒီ58ကနေအဲ့ဒါတို့စီပင်နေရဘက်ကိုပြစ်တာပေါ့အကျယ်ကြီးပဲတော့ဒီမှာလန့်တော့အဲ့လိုတော့မရတော့မင်းညာတညာတော့ရေချင်ခပြစ်မလဲပေါ့နော
် KNG ကချင်းသတင်းဌာနကတော့ခလာရ58လက်အောက်ခံအောင်မြင့်တစ်ကျွာကပြည်သူစစ်စခန်းကို KIA ကဝန်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးစခန်းကိုသိမ်းယူမိရှုဖျက်ဆီးခဲ့တယ်လို့လက်နက်ခဲယမ်းအချို့လည်းသိမ်းဆီးသွားခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာကချင်ပြည်နယ်ရွှေကူမြို့နယ်နဲ့စကိုင်းတိုင်းကတားမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားမှာ9ရက်နေ့ကနေ9ရက်နေ့အထိ4ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားရမှာစစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့ကြောင်းနဲ့စစ်ကောင်စီတပ်ဖက်ကအကြအဆုံများပြခဲ့ကြောင်းကတား PDF ကကြေညာချက်ထုတ်ပြန်ထားပါတယ်။အခုလို KIA တပ်နဲ့စစ်တပ်ကြားတိုက်ပွဲတွေပြင်းထန်လာနေချိန်မှာ KIO ဌာနချုပ်ရှိရာလိုင်ဇာကိုစစ်တပ်ကတိုက်ခိုက်မလားဆိုတဲ့မေးခွန်းတွေလည်းထွက်နေပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံတော်အချုပ်အခြာတည်မြဲရေးနဲ့လုံခြုံရေးကိုမထိခိုက်သဖြင့်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေရဲ့ဌာနချုပ်တွေကိုမတိုက်ခိုက်ဘူးဆိုတဲ့မှုကိုကင်ဆယ်ထားပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဇူလိုင်လ12ရက်တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတယ်လို့သိရပါတယ်ခင်ဗျာ။